ဟုတ်ကဲ့ဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့ Omicron မျိုးကွဲသစ်ကကြမ်းတမ်းတာမြန်လွန်းတာကိုတွေ့ပြီးမှနောက်ထပ်အခုနိုင်ငံတကာမှာတွေ့တဲ့ထူးခြားမှုတွေအရာပေါ့နော်မြန်မာနိုင်ငံမှာလည်းဒီပြီးခဲ့တဲ့ဘက်ကပဲ Omicron 4ဦးမှစတွေ့လာပြီးမှမြန်မာပြည်အတွက်ကျိုးသိတင်ဆက်ထားတင်တာကိုပြောတဲ့နေရာမှာအဓိကပါကိုစပြောခြင်းလဲဆရာကြီး
အခုကျွန်တော် Omicron တွေ့တယ်ပေါ့နော်ဒါပေမဲ့လည်း CDC မှာပြောတာတကယ်တော့ Omicron ကLaser 2, Laser 3 ခိုင်နှုန်းတော့ပဲရှိသေးတာတဲ့ဆိုတော့တကယ်တမ်းတော့ဒီ Delta အကြံနေနဲ့ပါရပေါ့လीဆိုတော့ Delta နဲ့ Omicron နဲ့ mix ဖြစ်နေတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်တို့စီမောင်းနိုင်ငံတကာမှာဆေးရတာတော်တော်ခက်ပါတယ်ဟိုပို့ပြီးတော့ advanced level ပေါ့နော်တခွဲခံအစဉ်အစဉ်မှာသွားပြီးတော့မှ typing တွေလုပ်ပြီးတဲ့ခါကျတော့မှဘာလဲဆိုတော့ခွဲလို့ရရဲ့အပိုင်းပေါ့ကျွန်တော်တို့စီမောင်းတော့မှ Department of Health လို့ခေါ်တဲ့ New York State ကကျွန်မရဲ့ဦးစီးဌာနအကြီးဆုံးပေါ့နော်အဲ့ဒီမှာမှကျွန်တော်လုပ်လို့ရတာပါကျွန်တော်အပြင် laboratory တွေမှာကျွန်တော်လုပ်တဲ့ဟာဒီ virus မျိုးကွဲကိုကျွန်တော်စမ်းလို့မရပါဘူးဆိုတော့လေးယောက်တွေ့ရဆိုတာကသူတို့စမ်းလိုက်တဲ့လေးယောက်လीဒါပေမဲ့အဲ့ဒီလေးယောက်ကနေဘယ်နှယောက်ပွားသွားလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်အခုကျွန်တော်တို့ဥမာတစ်ခုကိုကျွန်တော်ပြောရလို့ရှိရင်ဒီအခုလက်ရှိတကယ်ကျွန်တော်တို့မှ case တော်တော်လေးများလာပါတယ်နှစ်ပတ်ရှိပါပြီကျွန်တော်တို့ဥမာပြောရလို့ရှိရင်ကျွန်တော်တို့ဆေးရုံမှာဆိုရင်တကယ်ကျွန်တော်တို့2020အရန်စူးစူးပါဖြစ်တဲ့အချိန်ကိုရောက်ဖို့တော်တော်လေးကိုကန့်နေပြီပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ကြော Omicron ကဒီပြန့်နှံ့နှုန်းညံပေမဲ့မပြင်းထန်ဘူးလို့ပြောနေတဲ့အနေအထားကအခုဘယ်လိုတွေ့ထားလဲဆရာကြီ
းခြုံငုံပြီးတော့ပြောရလို့ရှိရင် Omicron ကမားတစည်းစာ vaccine ထိုးထားတဲ့လူတွေမှာဟုတ်ပါတယ်ဒါပေမဲ့ the same severity ပဲ vaccine မထိုးထားတဲ့လူတွေအတွက် vaccine မထိုးထားဘူးလို့ကျွန်တော်ပြောခြင်းတဲ့အပိုင်းမှာနံပါတ်1ကကျွန်တော်တို့ဒီနိုင်ငံမှာတော့ vaccine ဆိုတဲ့ဟာကိုဒီ Pfizer နဲ့ Moderna နဲ့အဓိကကိုပြောတယ်ပြီးလို့ရှိရင်အခုကတော့ fully vaccinated ဆိုတဲ့စကားလုံးမှာ၃လုံးထိုးရတဲ့စကားကိုပြောတယ်ဆိုတော့နှလုံးနဲ့က enough မဟုတ်ဘူးဆိုတော့ vaccine အပြည့်ထိုးရဆိုတော့၃လုံးကိုပြောကြတဲ့ဘက်ကိုရောက်လာပြီအခုဟာဆိုတော့နောက်တစ်ခုက၃လုံးထိုးထားပေမဲ့တချို့လူတွေကကီမိုရထားတဲ့လူတွေ cancer ဖြစ်လို့လုံနေတဲ့လူတွေဥမာ HIV သမားတွေတချို့လူတွေကြတော့လေဥမာကြောက်ခတ်မကောင်းလို့ဒါလည်းစလုံနေရတဲ့လူတွေအသေးမကောင်းနေရေချင်းဆွဲနေတဲ့လူတွေဆိုအမျိုးမျိုးရှိကြတာပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့vaccine ထိုးပေမဲ့ vaccine ကောင်းကောင်း response မလုပ်တဲ့အတွက်ကြောင့်သူတို့ကလည်း vaccine မထိုးတဲ့လူတွေအတူတူလောက်ပဲသွားရှိကြတယ်။ဒါပေမဲ့ဒီနိုင်ငံမှာတော့အဲ့ဒီလူတွေအတွက်ကျွန်တော်တို့မှာ safe လေးရတော့နည်းနည်းပါးပါးရှိသေးတယ်လေ။လုံလို့ရတဲ့အပိုင်းလေးရှိတာပေါ့။ကျွန်တော်တို့မှာ monoclonal antibody ရဲ့နောက်တစ်ခုကဒီ antivirus ဆိုတဲ့ဟာလေးတစ်ခုရှိတယ်ပေါ့နော်။ဆိုတော့ဒါလေးကျွန်တော်ပေးလို့ရတဲ့အပိုင်းရှိနေတော့နည်းနည်းတော်သေးတာပေါ့။ဒါပေမဲ့တခြားနိုင်ငံတွေအတွက်ကတော့ဒါတွေကမရှိသေးဘူးဆိုတော့ပို့ပြီးတော့ချောက်စရာကောင်းတယ်ပေါ့လေ။နောက်တစ်ခုကဒီတရုတ် vaccine ဒီကျွန်တော်ဒီ messenger ရောနည်းနည်းတော့နိုင်စင်လို့တော့မရသေးတဲ့အနေအထားတစ်ခုတော့ရှိတာပေါ့နော်ဆိုတော့ဒီ vaccine 3 လုံးထိုးလို့လည်း fully vaccinated လို့ကျွန်တော်အနေနဲ့ကသတ်မှတ်လို့အခုချိန်မှာသိတော့မရသေးဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီတရုတ်ကာကွယ်ဆေးတစ်ဖြစ်တော့ဒီ Sinopharm နဲ့ Sinovac ပေါ့နော်မြန်မာနိုင်ငံမှာအများကြီးသုံးနေတာနဲ့ပတ်သက်ပြီးတော့ရောဆရာတို့နောက်ဆုံးတွေ့ထားတာလည်းရှိလား
ကျွန်တော်တို့တော်တော်များများတော့တွေ့တယ်ကိုရတွေ့တယ်ဆိုတာဒီ antibody မထွက်လာဘူးပေါ့နော် spike protein ကိုမထွက်လာတဲ့ဟာတွေရောရှိရပေါ့အတူတူကျွန်တော်တို့စီမှာတော့ Colombia တို့ဒီ Latin America country တွေမှာထိုးလာပြီးတော့ရောက်တဲ့လူတွေပေါ့လေဆိုတော့ covid ရှိရတော့နည်းနည်းလေးတော်သေးတယ်လို့ပြောရမှာပေါ့နော်အနေအထားတစ်ခုရှိတယ်ကွာကျွန်တော်ဒီ India တရုတ်ပြည်အတက်စားလို့ရှိရင်ပေါ့လေ
ဟုတ်ကဲ့အဲ့တော့အဓိကအဲ့ဒီအချိန်ဒီပေါ်မှာဘယ်လိုလုပ်ဖို့များပြီးအကြံပေးခြင်းလဲ
ကျွန်တော်အကောင်းဆုံးချင်ချင်ပြီးတာတော့ကိုယ့်အကူကာကွယ်ပါမပေါ်ဆပါနဲ့ Omicron က mild disease လို့ပြောနေတဲ့ဟာကိုခေါင်းထဲမှာတနက်လောက်ဖယ်ထားပါတော်တော်နိုင်ငံမှာ vaccine ဟိုလူကြီး30ထိုးပြီလို့ပြောပေမဲ့တကယ်30ရောထိုးတာဟုတ်ကောဟုတ်ရလားနောက်တစ်ခုက effectively vaccinated ဖြစ်တယ်လားဟုတ်ကောဟုတ်ရလားဆိုတော့ကျွန်တော်ကမသိသေးဘူးလေဆိုတော့ထိုးလိုက်တာတော့ထိုးလိုက်တာပဲလေ antibody မထွက်လို့ရှိရင်ဒီလူရောက်30ဆိုတာလေတကယ်တမ်းပြောလို့ရှိရင်ဘယ်လောက်ကြီးဒီ effective မဖြစ်လာဘူးနေအနေထားရှိနိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ကိုယ့်အကူထိုးပြီးရင်လည်းကာကွယ်ပါမပေါ်ဆပါနဲ့ Omicron က mild disease လို့ပြောတာဒီ messenger RNA ကို fully vaccinated လုပ်ထားတဲ့လူတွေဒါမှမဟုတ်လို့ရှင် AstraZeneca ထိုးထားတဲ့ covid shield ကိုထိုးထားတဲ့ဒီ European country တွေနဲ့ England တို့ဘောက်မှာရှိတဲ့ country မှာရှိတဲ့သူတို့က၃လုံးထိုးထားပြီးတဲ့လူတွေတော့ကမှန်ပါတယ် Sinopharm တို့ဒီ kill virus ထိုးထားတဲ့လူတွေအတွက်ကျွန်တော်တို့မှာ data မရှိပါဘူးအကောင်းဆုံးနည်းလမ်းတစ်ခုပဲပြောရလို့ရှင်တော့ဖျားလို့ရှင်ကိုယ့်အကူခွဲနေပါလက်ဆေးပါ mask တပ်ပြီးအပြင်ကိုသွားပါဖြစ်နိုင်လို့ရှင်လူစုလူဝေးတွေနဲ့မနေပါနဲ့ကျွန်တော်အတန်တန်ပြောသလိုပဲပေါ့နော်ထမင်းမျိုးဟိုဆိုင်ထဲမှာထမင်းစားရတဲ့အပြင်မှာစားတာပိုးရပိုးအနေနဲ့ကင်းပါရင်ကိုယ်နေမကောင်းဖြစ်တယ်ဆိုလို့ရှိရင်လည်းကြောင်းနာတယ်ဆိုရင်ဒီနေ့ဒီချိန်မှာကိုဗစ်ကလည်းကျန်တာမဖြစ်နိုင်ဘူးခေါင်းထဲမှာထားပြီးတော့ကိုယ့်ဟာကို precaution လုပ်လို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါကတော်တော်ကြီးကိုကာကွယ်ခြင်းဒီဆေးတွေကို၄လုံးထိုးမှာ၅လုံးထိုးတာလည်းပို့ပြီးတော့ effective ဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာတာဝန်ရှိသူတွေအနေနဲ့ပေါ့နော်ဆရာတို့အခုလုပ်နေတဲ့အတွေ့အကြုံတွေအရာအကျံပြုနေတာမျိုးဆိုရင်တော့
ပြင်ဆင်ရပါမယ်ကျွန်တော်တို့ 2020တော့ကျွန်တော်တို့အများကြီးအသက်သေးဆုံးရှုံးသွားတယ်ဆိုတာကျွန်တော်ပြင်ဆင်မှုမရှိခဲ့လို့ဆုံးရှုံးသွားတာပါဒီရောဂါတလောက်ဆိုတဲ့အတိလို့ပြင်ဆင်ခဲ့ရတယ်ဆိုရင်ကျွန်တော်တလောက်ထိမဆုံးရှုံးနိုင်တော့ဆိုဒီအလုပ်သမားတွေပေါ့နော်ကျွန်တော်တို့ဆိုလို့ရင်ဆရာစေယုံနဲ့ပြောရလို့ရှင်စေယုံမှာရှိတဲ့အလုပ်သမားတွေဆရာဝန်နဲ့သမားအစား all ဒီအဆုံအဆုံဆုံးလူနာတွေကိုတည်ပို့တဲ့အလုပ်သမားတွေရဲ့အဆုံပေါ့နော်ဆိုစေယုံဒီမှာဆိုတာအကုန်လုံးနေရာတွေမှာလိုတယ်မင်းစားကမှာရှိတယ်စပိုးဆောင်မှာရှိတဲ့လူတွေလိုတယ်နောက် engineering department ပေါ့နော်ဒီ set တွေကိုထိနေတဲ့လူတွေလိုတယ် oxygen filter တွေလုပ်တဲ့လူတွေလိုတယ်ဒီတော့တိုင်ချင်းရသမားတွေလိုတယ်အစုံပေါ့နော်ဆိုဒီလူတွေနေမကောင်းဖြစ်သွားလို့ရှိရင်နေရာအနှံ့မှာကျွန်တော်တို့စပြီးတော့အလုပ်သမားကြီးနေလာလို့ရှိရင်သူတို့ရဲ့အလုပ်ကိုတခြားတစ်ယောက်ကလုပ်ပြရမှာပါဘာလို့လဲဆိုတော့လူနာကလည်းများလာတယ်စေယုံမှာလည်းနေမကောင်းတဲ့လူတွေလည်းဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကြာလာလို့ရှိရင်အလုပ်လုပ်တဲ့လူတွေတပြောက်ပြီးတယောက်ဆက်ပြီးတော့အိမ်မှာဟိုကျွန်တော်တို့ခေါ်တာတော့ fatigue ပေါ့နော်အလုပ်မလုပ်နိုင်ဘူးမောပန်းလာတယ်အဲ့ရနေတစ်ဆင့်အေးမဝါရဲဟာပြစ်လာတယ်ဆိုတော့ဟိုအမျိုးစုံဆက်လက်ပြီးတော့ကြုံလာတယ်ပေါ့လို့ဆိုတော့ဒါတွေကကြိုတင်ပြင်ဆင်လို့ရှိရင်ရနိုင်တဲ့အပိုင်းတွေပါပါလို့ပြင်ဆင်နေဆိုကျွန်တော်တို့ဆိုရင်ပြီးခဲ့နှစ်ပတ်လောက်ကနေစပြီးတော့မနေ့တိုင်းမှာကျွန်တော်တို့ meeting ရှိပါတယ် Saturday Sunday မှာကျွန်တော်တို့မှာ meeting ရှိပါကျွန်တော် Zoom နဲ့ပေါ့နော်စေယုံမှာအဲ့လိုမျိုးနေရာအနှံ့ department ကလူတွေပြောကြတယ် radiology ဆိုရင် radiology department လူတွေကပြောတယ်ငါတို့မှပါပြီးဖြစ်နေတယ်လေဒီသူနာပြုပိုင်းနဲ့ဆိုလို့ရှိရင်လည်းအဲ့ဒီအပိုင်းကနေစပြီးသူတို့ဆက်လက်ပြီးတော့သူပြောစရာရှိတဲ့အပိုင်းတွေသူတို့ပြောကြတယ်သူနာပြုတွေဘယ်လောက်လိုနေတယ်လေဘယ်နေရာမှာလိုနေတယ်လေပေါ့ဒီမှာ ventilator ပေါ့ဒီအသက်ရှူဆက်တွေဘယ်လောက်လိုမလဲဘယ်လိုတွေအခုခေါ်မလဲပေါ့အစုံပေါ့နော်ဒီလိုမျိုးတွေကျွန်တော်ကပြောကြရတယ်ပေါ့လေ
โอเคစီစဉ်ရေးတင်ပါတယ်ခင်ဗျာ